စီရေးတက်မှနေတဲ့ကရင်နီပြည်နယ်မှာထမ်းနိုင်ငံနဲ့နေဆက်အနီးဒေါ်နုခုစစ်ဘေးဒုက္ခသည်စခန်းနဲ့ကြောက်စုကျေးရွာတွေကိုဒီကနေ့မနေ့အစောပိုင်းကနိုင်ရီပိုင်းသာချပြီးလေကြောင်းကနေတက်ခိုက်ခဲ့တာကြောင့်ဒေသက2ဦးသေဆုံးပြီးဒဏ်ရာရသူတချို့ရှိခဲ့ပါတယ်။အရတားတွေနေတဲ့နေရာတွေကိုပိတ်မှတ်ထားတက်ခိုက်တာဖြစ်လို့အရတားတချို့သေဆုံးခဲ့ရတဲ့အပြင်စာတင်ကျောင်းဖျားကျောင်းနဲ့နေအိမ်တချို့လည်းထိခိုက်ပျက်စီးခဲ့တယ်လို့ကင်းနေမျိုးသားတွတ်တက်ရေးပါတီ KNPP ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမွန်ကတင်ပြပေးပါပါခင်ဗျာ
။ထိုင်းနိုင်ငံရဲ့နေဆက်အနီးမှာရှိတဲ့ကယင်နီဒေသတွေကဒေါ်နိုကူစစ်ဘေးရှောင်စခန်းကိုဒီကနေ့မနက်အစောပိုင်းမှာပဲစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ဒေသခံ2ဦးသေဆုံးပြီးတော့3ဦးထပ်မံဒဏ်ရာရခဲ့ပါတယ်။အဲ့ဒီဒေသကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားနေတဲ့နေရာမဟုတ်သလိုအရသာပြည်သူတွေနေထိုင်တဲ့နေရာကိုတမင်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်လို့စာတင်ကျောင်းတစ်ကျောင်း၊ဖျားကျောင်းတစ်ကျောင်းနဲ့နေအိမ်တချို့ထိခိုက်ပျက်စီးသွားခဲ့တယ်လို့ကယင်နီအမျိုးသားတိုးတက်ရေးပါတီ KMPP ပြောခွင့်ရဥအောင်စံမြင့်က VOA မြန်မာပိုင်းကပြောပါတယ်
။ဒီနေ့ကနာရီကျော်လောက်မှာဒါ3လကျဲတော့ပေါ့၄ချိန်လောက်လာကျဲတော့ပေါ့။လာကျဲတော့ကျောင်းတစ်ကျောင်းပေါ့နော်။ကျောင်းတစ်ကျောင်းဖြစ်တယ်။နောက်ပြီးမှကျွန်တော်ဖျားကျောင်းတလုံးနည်းနည်းထိတယ်။နောက်ဒီနေ့အင်းကြီးထိတယ်။နောက်ပြီးမှကျွန်တော်စေခန်းတလုံးပေါ့နော်ထိသွားတယ်။နောက်ဒီအရတားတုပ်ပြီးတော့ဆုံးသွားတယ်။နောက်မှတန်ရတာတော့နှစ်ယောက်လောက်ပေါ့နော်။တန်ရသွားတယ်ပေါ့နော်။အဲ့ဒါတော့လက်ရှိအခြေအနေပါ
။ဒီမတိုင်ခင်အစောပိုင်းတုန်းကလည်းနိုင်ရီပိုင်းလေးပဲခြားပြီးတော့မဲဆယ်မြို့နယ်တွေကကြောက်စုရွာကိုတိုက်လေရင်နေနဲ့လာရောက်ပြီးတော့ဘုံကျဲခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာတော့အသက်17နှစ်အရွယ်ကလေးငယ်တဦးသေဆုံးပြီးဖျားကြောင်တဲ့လူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောသလို KMPP ပြောခွင့်ရကလည်းအတည်ပြုပြောဆိုပါတယ်
။ည17နာရီမှာကျွန်တော်ကြောက်စူးကြွားမှာပေါ့အဲ့ဒါလေ3စီးနဲ့ဘုံလာကျဲတယ်။ဘုံလာကျဲတော့အဲ့ဒါကကျွန်တော်တို့ဖျားကြောင်တလုံးနဲ့လူနေအိမ်ကိုလုံးထိတယ်။အဲ့မှာအသက်17နှစ်အရွယ်ပေါ့နော်ကလေးတဦးလည်းဆုံးသွားတယ်။နောက်မနေ့ကပဲမနေ့9နာရီခွဲလောက်မှာလွဲကော်ကိုဒီနိုင်ငံကဝင်လာတယ်65စီတော့ဝါရီကော့ကိုရွာရောက်မှာဒီစစ်တပ်ကဒီလက်နက်တွေနဲ့ရန်ကန်ပစ်ခတ်တဲ့အတွက်ဆိုတော့ယောက်ျား2ဦးလောက်နဲ့အမျိုးသမီး29နှစ်လောက်တူသေးတယ်နော်ဖွားကြီး2ဦးပေါ့နော်အဲကျွန်တော်ချောက်မှာတန်းရရပါတယ
်ဇူလိုင်လ17ရက်နေ့မနေ့တုန်းကလည်းစစ်ကောင်စီတပ်ဖွဲ့တွေဟာလွိုက်ကော်မြို့နယ်တဲကိုစစ်ရင်တန်း15စီနဲ့ထိုးစစ်ဆင်လာပြီးတော့ဝါရီကော့ခုကျေးရွာအရောက်မှာတော့ဒေသခံတွေနေထိုင်နေတဲ့လမ်းဘေးတစ်ဖက်တစ်ချက်ကိုရန်တမ်းပြီးတော့ပစ်ခတ်ပါတယ်။အဲ့ဒီပစ်ခတ်မှုအတွင်းမှာတော့အသက်29နှစ်အရွယ်အမျိုးသမီးတဦးနဲ့အမျိုးသား2ဦးသေဆုံးပြီးတော့အမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ KMPP ပြောခွင့်ရဦးအောင်စံမြင့်ကပြောပါတယ်။အခုလိုမျိုးစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကြောင့်ဒီကနေ့နဲ့မနေ့က2ရက်ထဲမှာတင်အရက်သား5ဦးသေဆုံးပြီးတော့3ဦးထပ်မံထိခိုက်ဒဏ်ရာရခဲ့တယ်လို့အိုးရင်စွန်ခွာထွက်ပြေးရသူတွေလည်းရှိပါတယ်ဒေသရင်းတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေါ်နိုကူစစ်ဆောင်စခန်းမှာယာယီတဲထိုးပြီးတော့ခိုးလုံနေထိုင်ရသူက9000ထက်မနည်းရှိနေပါတယ်အိုးရင်တွေကိုစွန်ခွာပြီးတော့ဘေးလူရကိုထွက်ပြေးခိုးလုံနေကြတဲ့အချိန်မှာအခုလိုနောက်ထပ်တစ်ကြိမ်ထပ်ပြီးတော့လာတိုက်ခိုက်တဲ့အတွက်ကလေးငယ်တွေအသက်အရွယ်ကြီးရင်သူတွေနဲ့နာမကျန်းသူတွေရှိနေတဲ့စစ်ဆောင်ပြည်သူတွေကြားမှာစိုးရင်ထိတ်လန့်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒီအပိုင်းမှာနေစဉ်ပြစ်ခတ်တာတွေကြုံနေရတယ်လို့လည်းဒေသခံတဦးကပြောပါတယ်
။အဒီရောလာပြီပါခင်ရဲ့တိုင်းပဲဆက်ပြီးကြည့်ရပြီပေါ့။အခက်ခဲတော့မဟုတ်ဘူးဂျာမီတွေလည်းအိမ်ယူပါလေတော့ဟိုကပြည့်စည်သွားတယ်လို့ရှိတယ်ခင်သူသုံးလေးလုံးတော့ပေါ့။ဆိုတော့ဒီချက်ပင်းမှုမှာပဲဒီချက်ပင်းမှုကကျွန်တော်ယူရတယ်မှာပဲသူလိုက်ကြည့်ချတော့တယ်။မနေညဟိုဆင်နိုင်ကျေးဇူးတင်လို့ရှင်လေဒီကျောက်စုဖြစ်လာမြေဒီခုနမိုင်ကျောက်စုဖြစ်မှာပေါ့ဆိုပါဘုံနဲ့ကျောက်ပင်းကြီးနဲ့တိတ်တော့မဟုတ်ဘူးဒီအဲ့ဘက်မှာလည်းတုံးချင်းလောက်လာကြည့်တော့ဒီ
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာတင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူးအခုတိုက်ခိုက်တဲ့နေရာတွေကနှစ်ဖက်ပြစ်ခတ်တိုက်ခိုက်တဲ့တိုက်ပွဲတွေမရှိတဲ့နေရာတွေဖြစ်ပြီးတော့အရသာပြည်သူတွေကိုတမင်ပြစ်မှတ်ထားပြီးတော့တိုက်ခိုက်တာမို့လို့စစ်ရာဇဝတ်မှုကျူးလွန်နေတာဖြစ်ပါတယ်လို့KMPP ကဥအောင်စံမြင့်ကပြောပါတယ
်။အဲသူတို့ပုံကျဲတဲ့နေရာတွေမှာကျွန်တော်ဖျားကြောင်လို့ချောင်းလို့ဖြစ်တယ်လေနော်။အဲ့ဒါလူတို့ကိုတိုက်ခတ်ထားပြီးမှဒါတိုက်ခတ်တယ်တော့တအားပေါ်လွင်တယ်။အဲ့ဒါကြောက်စုဝဲဖြစ်ပေါ်နော်ဒီအဲဒေါနကူဝဲဖြစ်ပေါ်ဒါကအရသားတွေစစ်ဆောင်နေရှိတဲ့နေရာဖြစ်တယ်။ဒါကဒါကဆေးရဆွေးမှုကိုပေါ်ပေါ်ထွန်းထွန်းကျူးလွန်လာပဲဖြစ်တယ်လို့ကျွန်တော်တို့ကြေလို့ရပါတယ်လို့အဲ့ဒါလေးပါ
။ပြီးခဲ့တဲ့ဂျွန်လဒုတိယဘက်ကနေစပြီးမဲဆယ်နဲ့ဖားဆောင်မြို့နယ်ပါဝင်ထိုင်းကယားနယ်စပ်မြို့နယ်တခွင်းကိုစစ်တပ်ကနေလေကြောင်းကနေရော ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ